ရှမ်းပြည်နယ်ရှိဝိုင်းတချိလိခဲမိုင်းဖြတ်မြို့နယ်မှာနိုင်ငံတကာစာတမ်းမြောက်ရေးနေအထင်ရမှန်အသိပညာပေးတော်ရှိကိုဒီကနေ့မနက်ပိုင်းကမြို့နယ်ပြန်ကြားရေးနယ်ပြည်သူဆက်ဆံရေးဦးစီးဌာနမှရှိတဲ့လူထုခြေပြုဖို့ဌာနမှကျင်းပပြုလုပ်ခဲ့ပါတယ်။အဲလိုဆောင်ရွက်ရမှာမြို့နယ်ပြန်ကြားရေးနယ်ပြည်သူဆက်ဆံရေးဦးစီးဌာနကဝန်ထမ်းများကနိုင်ငံတကာစာတမ်းမြောက်ရေးနေဖြစ်ပေါ်လာပုံသမိုင်းအကြောင်းများမြန်မာနိုင်ငံ၏စာတမ်းမြောက်ရေးလုပ်ငန်းများအကောင့်ထဲပေါ်ဆောင်ရွက်တဲ့အခြေအနေများကိုယခုလိုပဲအသိပညာပေးဆွေးနွေးခဲ့ကြကြောင်းသိရပါတယ်
။နိုင်ငံတကာနိုင်ငံလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်များတွင်လူတိုင်းစားသမျှရည်ကြီးအဓိကအရေးကြီးဆုံးအပိုင်းနိုင်။ပါဝင်နေတဲ့ပြည်ကမ္ဘာနိုင်ငံတည်တူရဲ့စားသမျှရည်လုပ်ငန်းစဉ်တွေကိုစစ်ဆင်ပြက်အရှင်ဟိုမြင့်တင်ဆောင်ရွက်နိုင်ရတဲ့1965ခုနှစ်စက်တင်ဘာလ10ရက်မှ19ရက်အထိအီရန်နိုင်ငံတီဟီရန်မြို့တွင်နိုင်ငံပေါင်း89နိုင်ငံမှပညာရှင်များဖြင့်ကျင်းပခဲ့တဲ့ကမ္ဘာစားသမျှရည်ငလာခံကြီးမှတဆင့်1966ခုနှစ်မှာစတင်ကနှစ်စဉ်စက်တင်ဘာ10ရက်ကိုနိုင်ငံတကာစာသမျှရေးနေ့အဖြစ်သတ်မှတ်ပြတဲ့လဲစာသမျှရေးလှုပ်ရှားမှုအခမ်းအနားတွေကိုနိုင်ငံအလိုက်ကျင်းပခဲ့ကြပါတယ်ရှင်။လက်ရှိ21ရာစုပညာခေတ်တွင်စာသမျှချင်းဒီအရေးအဖက်အတွက်တသက်မြမဟုတ်တော့ဘဲကဘာအတိတည်မြဲရန်ဖြစ်ပါတယ်ရှင်။စာသမျှမှသာပညာရက်တွေကိုလေ့လာစိပူနိုင်ပြီးပညာခေတ်ရဲ့စိန်ခေါ်မှုကိုရင်ဆိုင်ကြော်လွှားနိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီးမြန်မာအနေနဲ့မြန်မာနိုင်ငံရဲ့စာသမျှမှုဖြစ်စဉ်တွေကိုလည်းမျှဝေပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့စာသမျှမှုဖြစ်စဉ်ကိုလေ့လာကြည့်မယ်ဆိုရင်ရှေ့မြန်မာမမလက်ထက်ကဘုန်းတော်ကြီးတင်ပညာရေးရဲ့အတိုးကျစုများကြောင့်မြန်မာသမျှသားလုံးစာသမျှမှုမှာ85ရာခိုင်နှုန်းအထိမြင့်မားနေခဲ့တာကိုလည်းတွေ့ရပါတယ်။နေချက်လောက်အခန်းကြောက်တီကာလတစ်ချောင်းလုံးတွင်မြန်မာတို့ပညာသင်ယူနိုင်မှုအခွင့်အရေးမရှိသည့်အတွက်စာသမျှမှုနှုန်းသည်35ရာခိုင်နှုန်းအထိကျဆင်းသွားခဲ့ရပြီးလွတ်လပ်ရေးရပြီးနောက်ပိုင်းမှစ၍အစိုးရအဆက်ဆက်ကလူထုပညာရေးအကောင့်ထည့်ဖို့ဆောင်ရွက်နိုင်မှုကြောင့်1963ခုနှစ်တို့ရောက်တဲ့အခါမှာစာသမျှမှုနှုန်းသည်59ရာခိုင်နှုန်းထိတိုးတက်လာခဲ့တာပဲဖြစ်ပါလေရှင်။စာသမျှရေးကိုမြင့်တင်ရန်အတွက်1964ခုနှစ်တွင်မိထီလာခရိုင်မလိုင်မြို့နယ်မှာစ၍အသုံးလုံးကြေးစီမံကိန်းကိုစတင်အကောင်အထည်ဖော်လျက်ရှိပါသည်။1966ခုနှစ်တွင်မြန်မာနိုင်ငံအသုံးလုံးကြေးတင်နဲ့ကြီးကြပ်ညီနိုင်ရေးဗဟိုကော်မတီကိုဖွဲ့စည်းပြီးစာသမျှရေးလူထုလှုပ်ရှားမှုအတွင်းဖြင့်စတင်ဆောင်ရွက်ခဲ့ပါလေရှင်။21ရာစုပညာခေတ်တွင်နိုင်ငံတိုင်းကမိမိနိုင်ငံမိမိလူမျိုးဖွံ့ဖြိုးတိုးတက်ရန်အတွက်အစဉ်လေးလာတည်ယူနေတဲ့လူ့အဖွဲ့အစည်းတရက်ကိုဖွဲ့စည်းတူထောင်လျက်ရှိပါတယ်။နိုင်ငံတော်အစိုးရအနေဖြင့်အစဉ်လေးလာတည်ယူနေတဲ့မြန်မာလူမျိုးအဖွဲ့အစည်းတရက်ပေါ်ထွန်းလာစေရည်ရွယ်လျက်ကျောင်းပညာရေးကျောင်းပြပပညာရေးကိုယ်တိုင်တည်ယူပညာရေးဟူ၍နီလာသုံးတဲ့ဖြင့်ဟန်ချက်ညီညီအကောင့်ထဲပေါ်ဆောင်ရွက်လျက်ရှိပါတယ်ရှင်။ဒါအပြင်ကျောင်းမတက်နိုင်တော့မတန်ဆွမ်းကလေးတငယ်များအတွက်ပုံမှန်ကလေးများဤသူပညာတည်ယူမှုအခွင့်အလမ်းများဖန်တီးပေးသည့်လူတိုင်းအကျုံးဝင်သည့်ပညာရေးကိုလည်းအကောင့်ထဲပေါ်လျက်ရှိပါတယ်။မိဘများကြောင်းရှိရာနေရာတို့လိုက်ပါကနေထိုင်ရသောကလေးများပညာတင်ညာရေးအတွက်ရွေးလျားကျောင်းများအစီအစဉ်ကိုလည်းစီမံဖော်ဆောင်ရရှိပါတယ်။ဒါကြောင့်2013ခုနှစ်တွင်စာတမ်းမြှောက်မှုတင်95.73ရာခိုင်နှုန်းအထိတိုးတက်မြင့်မားလာခဲ့တာပဲဖြစ်ပါတယ်ရှင်။အခြေခံပညာကိုလူတိုင်းတင်ယူခွင့်ရရှိစေရမည်ဟုသောနိုင်ငံတော်ရဲ့ပညာရေးမူဝါဒနှင့်အညီအခြေခံပညာ၏အရင်းခံဖြစ်သောစာဖတ်တတ်မှုစာရေးတတ်မှုနှင့်တွက်ချက်တတ်မှုဟုသည့်အခြေခံစာတမ်းမြှောက်ရေးနိုင်ငံသားတိုင်းအတွက်အမျိုးသားရေးတာဝန်တရားဖြစ်လာပါတယ်။2020ပြည်နှစ်မှာစ၍မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါစတင်ကူးစက်လာသည့်ပြင်လူထုလှုပ်ရှားမှုအတွင်ဆောင်ရွက်ခဲ့သောအခြေခံစာသမျှရေးလုပ်ငန်းသည်ယခင်လိုကိုယ်စားလှယ်တင်ကြားသင်ယူမှုမပြုနိုင်တော့ပင်စာသမျှရေးလုပ်ငန်းဆောင်ရွက်နိုင်ရန်ဤပညာအကူအညီရယူပြီးအွန်လိုင်းသင်ယူမှုတင်ကြားရေးဤပညာစနစ်ကိုအကြောင်းပြမနှင့်တတတပညာရေးဦးစီးဌာနကစမ်းသပ်ဆောင်ရွက်နေပြီပဲဖြစ်ပါလေရှင်။ယခင်ကလိုမြေပြင်မြန်ချင်းဆိုင်တွဲဆောင်တင်ကြားခြင်းမှာယခုလိုအွန်လိုင်းနည်းပညာတင်ကြားပေးခြင်းဖြင့်တင်ယူသူများသည်အသက်အရွယ်မရွေးမိမိတို့အဆင်ပြေမီမြည်တည်နေရာတွင်မဆိုအချိန်မရွေးလေ့လာတင်ကြားနိုင်မှာပဲဖြစ်ပါသည်။ပညာရေးဝန်ကြီးဌာနမြမပညာရေးရုပ်တံလိုင်းအစီအစဉ်များတွင်ထုတ်လင်းပြသခြင်းဖြင့်၎င်း YouTube Channel နှင့် DAE မြမ School Education Lesson တွင်ဖော်ပြပေးထားခြင်းဖြင့်၎င်းလေ့လာတင်ယူနိုင်မှာပဲဖြစ်ပါသည်ရှင်။ဒီကုန်းချုပ်အနေနဲ့ပြောရမယ်ဆိုရင်နိုင်ငံသားတိုင်းအခြေခံစာသမျှရေးလိုအပ်သလိုစာသမျှလာပါကလည်းဘဝတက်တက်တာတင်ယူလေ့လာခြင်းဖြင့်မိမိအကျိုးပတ်ဝန်းကျင်အကျိုးနှင့်နိုင်ငံတော်အကျိုးကိုပြည့်ပြည့်ပြင်ထိုင်မှတ်နိုင်မှာပဲဖြစ်ပါသည်ရှင်။